တော်ရရှင်ခင်ကမ္ဘာလူသားတွေရဲ့လူခွင့်ရေးတွေကိုကာကွယ်ဖို့မြင့်တင်ဖို့ပေါ်ထွက်လာတဲ့နိုင်ငံတကာလူခွင့်ရေးကြီးညာစရန်းကြီးရဲ့သက်တမ်းဟာနှစ်ပေါင်း60ပြည့်ခဲ့ပါပြီ။မြန်မာပြည်သူတွေထဲမှာလူခွင့်ရေးဆိုတာကြားဘူးတဲ့လူတွေရှိပေမဲ့ကြည်လက်တော်ရွာနယ်စွန်းနယ်ပြားကလူတော်တော်များများဟာလူခွင့်ရေးဆိုတဲ့စကားကိုတောင်းမကြားဘူးဆိုရင်တော်ရရှင်များယုံကြပါရဲ့လား။တကယ်သိကြတာတစ်ခုကတော့မြန်မာနိုင်ငံဟာလူခွင့်ရေးထွန်းကားတဲ့လူအဖွဲ့အစည်းတစ်ခုဘယ်တော့မှမဖြစ်ခဲ့သေးဘူးဆိုတာပဲဖြစ်ပါတယ်။အခုအချိန်မှာဆိုရင်လူခွင့်ရေးကင်းမဲ့တဲ့နိုင်ငံတစ်ခုဖြစ်တောင်းနိုင်ငံတကာကသတ်မှတ်ထားရတာဖြစ်ပါတယ်။ကွန်မြူနတီပါတီအနာရှင်စနစ်ကိုကျင့်သုံးဆဲဖြစ်တဲ့တရုတ်နိုင်ငံတို့ဗီယက်နမ်နိုင်ငံတို့တက်တောင်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာဆိုရဲလို့ AHRC ခေါ်အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှင်းနေတူဖြစ်တဲ့ဦးမင်းလွင်ဦးကဆိုပါတယ်ခင်ဗျာ
။အရှိအာရှတောင်အာရှအဲ့ဒီနိုင်ငံတွေအားလုံးတော်တော်များများမှာရှိတဲ့လူခွင့်ရေးတွေနဲ့စာလို့ရှိရင်ကျွန်တော်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော်တော်ကြီးကိုဆိုးဆိုးဝါးဝါးမှာရှိတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်လဲဆိုတော့ကျန်တဲ့နိုင်ငံတွေမှာကသူတို့အစိုးရတွေကိုယ်တိုင်ကိုကတည်ထောင်ထားတဲ့လူခွင့်ရေးကော်မရှင်အဖွဲ့တွေရှိတယ်။အစိုးရကိုယ်တိုင်ကိုကနိုင်ငံသားတွေလူသားဂုဏ်သိက္ခာနဲ့အညီနေထိုင်နိုင်ဖို့အတွက်အနည်းဆုံးအချက်30မဟုတ်ရင်တောင်မှအချက်တော်တော်များများကိုခွင့်ပြုပေးထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။အဲ့တော့ကျွန်တော်မြန်မာနိုင်ငံအတွင်းမှာကတော့တောင်သူလေသမားတွေလည်းမိမိစိုက်ပျိုးလူတဲ့ဥစ္စာကိုမိမိစိတ်ရှိတိုင်းစိုက်ပျိုးလို့မရဘူး။အဲနောက်ပြီးတော့တခါဒီစီမံကိန်းသီးနှံနေဆိုတာလည်းရှိသေးတယ်။နောက်တခါမိမိရဲ့စိုက်ပျိုးထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုတော့မိမိကြိုက်တဲ့နေရာမှာကြိုက်စည်းနဲ့မရောင်းနိုင်တဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတော့တခြားနိုင်ငံတွေနဲ့ရှင်းမယ်ဆိုရင်တော်တော်ကြီးကိုနှိမ်ကြတဲ့အဆင့်မှာရှိတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ။
အဲ့မဲ့မြန်မာနိုင်ငံစစ်အစိုးရရဲ့စစ်ဆောင်လမ်းများဆရာကြီးလို့တချို့ကဆွဆွဲပြောဆိုနေတယ်တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုင်တော့ဘယ်လိုနှိုင်းရှင်းမလဲခင်ဗျာစောစောကဦးမင်းလူကကလက်သမားတွေဟာကိုရိုးဆိုင်ပြတဲ့တင်းထံကိုကိုရိုးလူချင်းနဲ့ဈေးနှုန်းနဲ့ဈေးကွက်မှာရောင်းဝယ်မရှိဘူးဆိုရယ်တရုတ်နိုင်ငံတို့ဗီယက်နမ်နိုင်ငံတို့လိုဘဟုကချုပ်ကင်တဲ့ဆိုရှယ်လစ်စီးပွားရေးဆိုတာမျိုးလုပ်တဲ့နိုင်ငံတွေမှာလည်းပဲအစိုးရကစီမံကိန်းအတိုင်းတောင်သူလက်သမားအပါအဝင်ကုန်ထုတ်လုပ်သူတွေအလုံးလိုက်လုပ်ကြရတာပဲမဟုတ်ဘူးခင်ဗျာ
ဟုတ်ပါရဲ့ခင်ဗျာကျေရမယ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဥပမာအပြင်တရုတ်နိုင်ငံမှာပေါ့နော်တရုတ်နိုင်ငံကလူကြီးတန်ပေါင်းတစ်ထောင်ကျော်ရှိတယ်နေစဉ်ဆန္ဒပြမှု2000နီးပါးလောက်ဖြစ်နေတဲ့နိုင်ငံဖြစ်တယ်ဒါပေမဲ့သူတို့နိုင်ငံမှာရှိတဲ့ဒီအခြေခံလူရန်းစားတွေရဲ့စားဝတ်နေရေးနဲ့ပတ်သက်လို့ရှိရင်တရုတ်အစိုးရနေပြီးတော့အထိုင်းလျောက်ခွင့်ပြုထားတာတွေရှိတယ်စိုက်ပျိုးထုတ်လုပ်တဲ့ထုတ်ကုန်တွေကိုလည်းတန်ရတန်ကြီးနဲ့ဝေယူရရှိတယ်။နောက်ပြီးတော့တခါကြီးပဈေးကွက်ကိုတင်ပို့နိုင်အောင်လည်းအခွင့်အရေးတွေဖန်တီးပေးထားတာရှိတယ်။ဗီယက်နမ်နိုင်ငံမှာဆိုလို့ရှိရင်တော့လူငယ်တွေတော်တော်များများတက်လာတဲ့နောက်ပိုင်းမှာရခင်စီးပွားရေးစနစ်ပုံစံကိုလုံးဝပြောင်းလဲပြီးတော့ဒီအခြေခံလူရန်းစားတွေရဲ့စားဝတ်နေရေးပြည်လည်မှုကိုအဓိကအဆင့်ပြအောင်အစိုးရကိုယ်တိုင်ကဖန်တီးလှုပ်ဆောင်ပေးနေတယ်ဆိုတာမျိုးကျွန်တော်တို့တွေ့ရှိရတယ်။အားလုံးကိုတော့လွတ်လပ်ခွင့်ပေးထားတာမဟုတ်ပေမဲ့လည်းလူတိုင်းဟာဒီလူဂုံသိက္ခာနဲ့အညီစာဝတ်နေရေးအဆင်ပြေအောင်အနိုင်ဆုံးဖန်တီးနိုင်တဲ့အဆင့်မှာရှိတယ်။ကျွန်တော်မြန်မာနိုင်ငံမှာတော့အဲ့ဒီလိုအခြေအနေကိုမရှိဘူးဆိုတော့ကျွန်တော်တို့တက်တော့အခြေအနေတွေသတင်းတွေအရသိရှိနေရတယ်။ပြည်တွင်းကပြည်လူလူတွေတောင်လေမားတွေကပို့ပြီးသိရှိကြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒီနှစ်နိုင်ငံနဲ့ပဲဆက်ပြီးတော့ကျွန်တော်နှိုင်းယှဉ်မေးချင်ပါတယ်။ဥပမာတရုတ်နိုင်ငံမှာဖာလွန်ဂေါင်အဆင့်လူရှာမှုကိုတရုတ်အစိုးရနှိကွတာတွေနဲ့စာမယ်ဆိုရင်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုရောအဲ့ဒီထက်မြင့်တယ်လို့မပြောနိုင်ဘူးလားခင်ဗျာအလားတူသော်ပဲဗီယက်နမ်နိုင်ငံမှာလည်းပဲဗုဒ္ဓဘာသာဖုံတော်ကြီးတချို့ဟာအပြတ်အသတ်နှိမ့်နှင်းခံရတာရှိပါတယ်ဒါတွေနဲ့ရှင်မယ်ဆိုရင်ရောမြန်မာနိုင်ငံရဲ့လူခွင့်ရေးဟာဘာသာရေးရှုထောင့်အကြည့်ရင်တရုတ်တို့ဗီယက်နမ်တို့ထက်စာတယ်လို့မပြောနိုင်ဘူးလားခင်ဗျာ
အဲ့ဒီလိုမျိုးပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တရုတ်တို့ဗီယက်နမ်တို့ဆိုတာကကျွန်တော်တို့ဒီအရင်တော့ကကွန်မြူနစ်အခုလဲကွန်မြူနစ်ပါပဲလေအဲ့တော့အဲ့ဒီနိုင်ငံတွေမှာကဘာသာတရားကိုသူတို့အနေနဲ့အလေးမထားတာရှိတယ်။နောက်ဘာသာတရားရဲ့လွှမ်းမိုးမှုကိုသူတို့အစိုးရကိုယ်တိုင်ကအားပေးမှုမရှိပဲတာစီပိတ်ပင်တဲ့ကိစ္စတည်းရှိတယ်။ကျွန်တော်မြန်မာနိုင်ငံကတော့ဗုဒ္ဓဘာသာနိုင်ငံတော်ဖြစ်တယ်။နိုင်ငံတော်ရဲ့ဘာသာကိုလည်းဗုဒ္ဓဘာသာအဖြစ်သူတို့သတ်မှတ်ထားတာဖြစ်တယ်။အဲ့တော့အဲ့ဒီနိုင်ငံတော်အကြီးအကဲတော်တော်များများကလည်းဗုဒ္ဓဘာသာဝင်တွေဖြစ်တယ်။အဲဒီလိုဖြစ်ရတာနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီသာသနာကိုအုပ်စိုးသူအစိုးရကိုယ်တိုင်ကဖိနှိပ်ချုပ်ချယ်တယ်ဆိုတာကတော့ကျွန်တော်တို့တရုတ်တို့ဗီယက်နမ်တို့နဲ့ရှင်မယ်ဆိုလို့ရှိရင်က ကျားလို့မကောင်းတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့လိုမြန်မာနိုင်ငံဟာကျန်တဲ့အင်ဂျင်နိုင်ငံတွေနဲ့စာရင်တောင်မှလူခွင့်ရေးအစဉ်အတန်းနှင်းကြနေတယ်လို့ဆိုရတာအဓိကအဖြစ်ဘယ်ဟာတွေဟာအဟံတာလဲခင်ဗျာစီဆိုရာအဆိုးနယ်ဆိုတာတခုတည်းဟာအဟံတာလားတခြားအချက်လက်ကောမရှိဘူးလားခင်ဗျာ
ဒီတက်ကတော့စီဆိုရာရေဖိနေချုပ်ချက်မှုအောင်မှာအကြောက်တရားနဲ့နေရတာတကယ်အဟံတာပေါ့လေနောက်တစ်ခါ
ဒီလူခွင့်ရေးကိစ္စရက်တွေကိုအားတဲ့တေရောပါဝင်ဆောင်ရွက်ပေးနိုင်မယ်လူဒုလူဒန်စားအဖွဲ့အစည်းကျွန်တော်တို့မြန်မာနိုင်ငံမှာလူလူလပ်လပ်ဖွဲ့စည်းခွင့်မရတာလေကြေညာတစ်ခုဖြစ်တယ်နောက်ပြီးတော့တခါကျွန်တော်မြန်မာနိုင်ငံအတွင်းမှာပြီးခဲ့တဲ့နှစ်တွေတုန်းကဟျူမန်ရိုက်ဒီဖန်ဒါအရှာဒီပီအဖွဲ့မျိုးတွေပေါ်ပေါက်လာတာရှိတယ်အင်းနဲ့အားနဲ့အချင်းအဟုန်ရလာတဲ့အခါမှာနိုင်ငံတ
ဒီလိုမျိုးတသက်တကြုံပြည်ထောင်နေချမှတ်ခဲ့တဲ့အထိစီမံဆောင်ရွက်ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်ဆိုတော့ခုနပြောတဲ့တရုတ်တို့ဗီယက်နမ်တို့နဲ့တခြားအာရှမှာလူခွင့်ရေးအဖွဲ့အစည်းရဲ့ဝေဖန်ခြင်းကိုမကြာခဏခံရတဲ့နိုင်ငံတွေမှာတော့မြို့သားလူခွင့်ရေးကောင်စီဆိုတာတည်ဝင်ရှိပါသလားသူတို့မှာတော့လူခွင့်ရေးလှုပ်ရှားသူတွေဟာလွတ်လပ်လပ်မြန်မာနိုင်ငံနဲ့ဆိုင်ပေါ့
ပြီးကြတမ်းမြစ်ထားတဲ့ကိစ္စမျိုးဆိုလို့ရှိရင်သူတို့အနေနဲ့လွတ်လွတ်လပ်လပ်ဆန္ဒပြခွင့်မရှိဘူး။နောက်ပြီးတော့တကအစိုးရစီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လာလို့ရှိရင်လွတ်လွတ်လပ်လပ်ဆန္ဒပြခွင့်မရှိဘူး။ အာနာပိုင်းနေကိုယ်တိုင်ကဖိနှိပ်ချုပ်ချယ်တယ်ဆိုတာတွေကိုခုချိန်ထိကျွန်တော်တွေ့ရှိနေရတယ်။ဇွန်နီတူကဗီယက်နမ်နိုင်ငံမှာလည်းအစိုးရရဲ့မူဝါဒလမ်းစဉ်တွေကိုဒီအကန့်အသတ်ဖြစ်စီမဲ့ဟန်တားစီမဲ့ဆိုလို့ရှိရင်တော့အဲ့ဒီလိုမျိုးလွတ်လပ်စွာဆန္ဒပြခွင့်တွေမရှိဘူးဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။ဆိုတော့တရုတ်တို့ဗီယက်နမ်တို့ရဲ့လူခွင့်ရေဒီမှာနိုင်ငံတက်ဆိုင
Look, we in a pathabio, set down to that lunar, get about glee, you see, truly, I'm a little lunar, elusive. So, Mimanang, so as Sanji, Lungangu, a digam of Joven, and look, we, Pumsui, and now Nangan, we at Saint Amu Mahoyan Dama, the old Vietnam Lulu, Saint Am Pimet, ye, Pinna, Lala, Missy Lakna, I love Pierre, Lunar, Lala, Missy Lakna.
အဲ့ဒီလိုမျိုးဖြစ်ဖို့အတွက်စူးစမ်းရတယ်စူးစမ်းမှုတွေရှိတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒါပေမဲ့လည်းအဲ့ဒီဥစ္စာတွေကအချိန်ကောင်းတဲ့အဆင့်အထိမရောက်ခင်ပါပဲချိန်မုန်းခံအဲ့ဒီကိစ္စတွေဖြစ်တယ်ဥပမာအပြင်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့လူခွင့်ရေးတွေမှာပါတယ်ကလေးသူငယ်တိုင်းကလွတ်လပ်စွာပညာသင်ကြားခွင့်ရှိရမယ်ဆိုတာတွေကိုအတိအကျပြဌာန်းထားတာရှိ ပို့ချိုကိစ္စဒီနေ့ပတ်သက်လို့တင်ပြပြောဆိုတဲ့ကျောင်းသားလူငယ်တွေကျောင်းသားဖွဲ့စည်းမယ်ဆိုတဲ့ခေါင်းဆောင်အောင်မှာပဲအရေးယူခြင်းခံရဲဆိုတာကိုကျွန်တော်တို့မကြခင်လာပိုင်းနေရပဲပြည်တံကြီးလေးစွာကြားခံခြင်းခံရဲမဟာနီဦးတို့ကြောက်ကိုတို့ဒီနေ့လေးတို့အမှုတွေကတက်တည်ပြနေတာကိုကျွန်တော်တို့တွေ့ရှိရတယ်တရုတ်တို့ဗီယက်နမ်တို့မှာကတော့အစိုးရကနေပြီးတော့ပညာရေးအတွက်ကိုအားကျုံးမှန်တဲ့သူတ ဒီလိုမျိုးပဲတောင်းဆိုနေကြမလို့ပဲနဲ့ရရှိခံစားနေရတဲ့ဆိုတော့ကျွန်တော်တို့သိရှိရပါတယ်ဆိုတော့ဥမင်းလေးကိုကျွန်တော်နောက်ဆုံးမေ့ချင်တာကဒီမြန်မာနိုင်ငံမှာနိုင်ငံရေးစကားတွေမပြောဘဲနဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်လုပ်နိုင်တဲ့နည်းလမ်းများရှိရင်ပြောပါခင်ဗျာ
လူခွင့်ရေးတိုးတက်လာအောင်လုပ်နိုင်မဲ့နည်းလမ်းကတော့တည့်ချေကျွန်တော်တို့ပြည်ရှိသူလူထုတွေကိုယ်တိုင်ကမိမိရိုးရဲ့အခွင့်အရေးမိမိဘာလဲဆိုတာကိုသိဖို့လိုတယ် နောက်ပြီးတော့တကဒီအခွင့်အရေးတွေကိုရအောင်ဘယ်လိုတောင်းဆိုရမလဲဆိုတဲ့တပ်ပြီကိုမွေးနိုင်ဖို့လိုတယ်နောက်ပြီးတော့ဒီလိုမျိုးလုံးတဲ့အခါမှာလည်းဒီတူဥစ္စာနှုတ်ဥစ္စာမဟုတ်ဘဲနဲ့ကျွန်တော်တို့အားလုံးစုပေါင်းပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒါတွေကဖြစ်လာနိုင်ပါတယ်။ဒါကြောင့်ကျွန်တော်ကဒီလိုပြောရလဲဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်အတွင်းမှာအဲ့ဒီလိုမျို
ဖန်ဆီးတော့လည်းပဲပြည်သူလူထုတရားလုံးကအင်းနဲ့အားနဲ့ပါဝင်လာတဲ့အခါမှာအစိုးရကိုယ်တိုင်ဘာမှမတတ်နိုင်မင်းနဲ့တချို့ဥစားတွေလိုင်လျောပြီးခဲ့ရတယ်ဆိုတာကိုကျွန်တော်တို့သိရှိရပါတယ်ခင်ဗျာ
ဆိုတော့မြန်မာနိုင်ငံမှာစစ်အစိုးရကအဲ့ရမျိုးတွေကိုပိတ်ပင်ထားတယ်ဆိုတော့တကယ်လို့ပြည်သူတွေသူတို့ရဲ့လူခွင့်ရေးကိုသူတို့သိရှိနားလည်လိုက်ရင်လူခွင့်ရေးအခြေအနေတိုးတက်လာရင်မြန်မာနိုင်ငံအုပ်စိုးနေတဲ့လူတန်းစားအတွက်လည်းပဲနိုင်ငံတကာမှာမျက်နှာကောင်းမှမယ်နောက်ပြီးတော့ပြည်သူတွေအသိပညာတိုးတက်လာခြင်းဟာလည်းသူတို့အတွက်ပြည်သူတွေကိုအစအစအရလိုက်လုပ်ပေးနေရတဲ့တာဝန်တော်ပော့မယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတော့မှန်ပါသလား
မှန်ပါတယ်ခင်ဗျ
ာအာဆာလူခွင့်ရေးကော်မရှင်ဟာကုလသမဂ္ဂရဲ့အစိပ်ပိုင်းတစ်ခုဟုတ်ပါတယ်နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ EcoSoft အဖွဲ့ရဲ့အတိုင်းအမြင်ကအဖွဲ့တစ်ခုပ
ါဆိုတော့အဲ့ဒီအဖွဲ့အနေနဲ့ရောအဲ့ဒီကြီးရချက်နဲ့စောစောကပြောတဲ့အတိုင်းအစိုးရကိုအသိပညာပေးဖို့ဆိုရွေးချယ်တဲ့ချင်းကတာများရှိပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့အကြံပေးခဲ့တာတွေရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံအစိုးရကတော့ဒီလူခွင့်ရေးတွေနောက်ပြီးတော့ကလေးသူငယ်ခွင့်ရေးတွေမျိုးသမီးခွင့်ရေးတွေကိုဘာသာပြန်နေတယ်စာအုပ်တွေထုတ်ဝေဖို့စီစဉ်နေတယ်ဆိုတဲ့အဆင့်မှာပဲနှစ်စဉ်နှစ်တိုင်းဖြည့်တဲ့အကောင်ကိုကြားနေရတယ်အဲ့တော့ဖွဲ့စည်းထားတယ်ဆိုတဲ့မျိုးသမီးရေးရာအဖွဲ့တို့ဘာလို့ကလည်းတကယ်တမ်းထိထိရောက်ရောက်ဆောင်ရွက်နိုင်ရေးမရှိဘူးဒီနိုင်ငံတကာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုအကောင့်ထဲပေါ်နိုင်ခြင်းမရှိဘူးဆိုတာတွေကိုလည်းထောက်ပြပြီးတော့အမြဲတမ်းပြောဆိုနေတာရှိပါတယ်ခင်ဗျာ
သောရရှင်ခင်ဗျာလူသားတို့ရဲ့အခြေခံရပိုင်ခွင့်ဖွံ့ဖြိုးရေးဆိုတာအာဏာရှင်အစိုးရတွေကလူလားတဲ့ကိစ္စတည်းကမဟုတ်နိုင်သည့်တိုင်အောင်သူတို့စီကနိုင်ငံရေးအာဏာကိုရယူဖို့စိန်ခေါ်တဲ့ကိစ္စတည်းတော့မဟုတ်ပါဘူးဆိုတော့လူတိုင်းဟာကိုယ့်အခွင့်အရေးသူတစ်ပါးအခွင့်အရေးကိုအပြန်အလှန်နားလည်သဘောပေါက်ပြီးလိုက်နာကျင့်သုံးတတ်မယ်ဆိုရင်ဥမင်းလူဦးထောက်ပြသွားတဲ့ရခိုင်ပြည်နယ်တချို့မြို့နယ်ကလူလူလူညီညီညွတ်ညွတ်နဲ့သတိရှိကြမယ်ဆိုရင်တော့ကျင်းမြောင်လွန်းတဲ့မြန်မာနိုင်ငံလူအခွင့်အရေးဘောင်ဟာမသိမသာကျပြန့်လာနိုင်စရာရှိတယ်လို့ဆိုရင်မောင်ကျော်စံသားတယောက်စိတ်ကူးရင်တတ်ရန်ကိုလို့သောရရှင်များဆိုကြလိမ့်မယ်ခင်ဗျာကျေးဇူးတင်ပါတယ်